နိုင်ငံခြားက၎င်းပေးရတဲ့ထောက်ပံ့ငွေအတိုးမကြီးပဲချေးတဲ့ငွေနဲ့အသက်ပညာကူညီထောက်ပံ့မှုဟာနိုင်ငံခြားအကူအညီဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံခြားကအကူအညီပေးရမှာအရင်ဆုံးအကျိုးခံစားရသူတွေဟာဗိုလ်ချုပ်ကြီးတွေနဲ့ခရိုနီတထွေးတွေဖြစ်နေတာတွေ့ရပါတယ်။အမေရိကန်အစိုးရရဲ့လူမှုရေးအကူအညီကိုအကောင့်ထည့်ဖော်နေတဲ့ Development Alternative Company ဟာထောင်လိုင်းရေးဟောင်းဗိုလ်ချုပ်ခင်ညွန့်မိသားစုပိုင်တဲ့အိမ်ကိုတစ်လဒေါ်လာ9000နဲ့နှားမိတဲ့အဖြစ်ဟာအမေရိကန်ရဲ့အကူအညီပေးရေးစီမံကိန်းကိုနာမည်ပြစေပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်ကလက်စားလို့နာမည်ကြီးတဲ့ဝန်ကြီးဗိုလ်ချုပ်ကြီးညွန့်တင်ရဲ့သုံးသပ်တိုက်ကိုတစ်လဒေါ်လာ18000ပေးပြီးကုလသမဂ္ဂ UNICEF ကလေးတငယ်ရန်မုံငွေအဖွဲ့ကငှားတာဟာလေနိုင်ငံခြားအကူအညီကိုအခွင့်တူးကစစ်ဘူတွေအရင်ဆုံးအကျိုးခံစားရတဲ့ဥပမာဖြစ်ပါတယ်။ကလေးတွေကိုအကူအညီမပေးခင်ဗိုလ်ချုပ်ဟောင်းဦးညွန့်တင်ကိုအရင်ဆုံးပေးရတဲ့သဘောဖြစ်ပါတယ်။တစ်နှစ်ကိုဒေါ်လာ1000ပေးပြီးခုနှစ်နဲ့ငှားတာဖြစ်ပါတယ်။ဒေါ်လာ1000ကိုရင်ကလေးတငယ်3000ကိုကာဝယ်ဆေးထိုးပေးနိုင်ပါတယ
်။ရန်ကုန်မြို့ကတော့အိမ်ကြီးအိမ်ကောင်းတွေကိုဗိုလ်ချုပ်နဲ့ခရိုနီတွေပိုင်ကြတာများပါတယ်။သူတို့ကလည်းဆွေမျိုးအမည်နဲ့စောက်ထားတာမို့ပိုင်ရှင်အစ်စ်ကိုတိဖို့မလွယ်ပါဘူး။ဥပမာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတစ်လဒေါ်လာ8000ပေးပြီးငှားထားတဲ့အိမ်ဟာဘယ်သူပိုင်မှန်းမသိရပါဘူး။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပိုင်တယ်လို့သတင်းထွက်လို့စုံစမ်းတဲ့အခါပိုင်ရှင်ဟာဒေါခင်နယ်မှာထွန်းဖြစ်နေတယ်လို့နိုဝင်ဘာ12ရက်နေ့ထုတ် EP သတင်းမှာဖော်ပြပါတယ်။ဒေါ်လာတန်း1000ကျော်ထောက်ပံ့မဲ့ EU ဥရောပနိုင်ငံများအဖွဲ့ဟာလည်း Asia World ကုမ္ပဏီပိုင်တဲ့လှဲတန်းစင်တာမှာတစ်လဒေါ်လာ8000ပေးပြီးရုံးဖွင့်ထားရပါတယ်။ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြေညာခိုင်းပေမဲ့စစ်ဘူပိုင်ပစ္စည်းကိုဆွေမျိုးနာမည်နဲ့မှတ်ပုံတင်ထားရင်ကြေညာစရာမလိုတဲ့သဘောဖြစ်ပါတယ
်။ရန်ကုန်မြို့မှာရုံးဖွင့်ရင်ခရိုနီနဲ့ဗိုလ်ချုပ်ပိုင်အစောက်ဦးတွေနဲ့မကင်းနိုင်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်ရဲ့တွဲပေအဖွဲ့ဖြစ်တဲ့International Finance Corporation IFC ဟာတိုက်တန်းဟိုတယ်ရုပ်အဆောက်အဦးနဲ့စီးပွားရေးလုပ်ငန်းအဆောက်အဦးတည်ဆောက်ဖို့စီမံကိန်းချထားတာဖြစ်ပုံရပါတယ်။ဒီစီမံကိန်းအကောင့်အထည်ပေါ်လာရင်ဗိုလ်ချုပ်ပိုင်ခရိုနီပိုင်အိမ်တွေကိုအားကိုးစရာမလိုတော့ဘဲကမ္ဘာအဆင့်တန်းမီရုပ်နဲ့လုပ်ငန်းအဆောက်အဦးတွေမှာအပြည့်အစုံအဖွဲ့အစည်းတွေရုံးဖွင့်နိုင်မယ့်သဘောဖြစ်ပါတယ်။တရုတ်အမျိုးသားဆက်ပန်းပိုင်တဲ့ရောမဘန်ကို IFC ကဒေါ်လာတန်း30ချေထားတဲ့ကိစ္စဟာလေအစုံအလင်းမပြရလို့အငင်းပွားစရာဖြစ်နေပါတယ်။ဟွန်ဒူရာစ်နိုင်ငံမှာအကျန်းစာဆုံးတတိယကို IFC ကငွေချေလို့ပြဿနာဖြစ်ခဲ့ပူပါတယ်
။နိုင်ငံသားအကူအညီရရှိမှုနဲ့တုံးဆွဲမှုမှာပွင့်လင်းမြင်သာမှုရှိရေးနဲ့ထျောက်ရေးအတွက်2013မှာနေပြည်တော်သဘောတူချက်ကိုရယူပါတယ်။ဗမာအစိုးရနဲ့ဖွံ့ဖြိုးမှုမိတ်ဖက်တွေအတူတကွရေးဆွဲတဲ့သဘောတူချက်ဖြစ်ပါတယ်။နိုင်ငံသားအကူအညီကိုမှတ်တမ်းတင်ဖို့ဖန်တီးထားတဲ့ website ကိုမုံဟင်းကလို့အမည်ပေးထားပါတယ်ဖေဖော်ဝါရီ9ရက်နေ့ကစပြီးမုံဟင်းက website ဟာအသက်ဝင်လာပါတယ်နိုင်ငံသားအကူအညီတွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မှတ်တမ်းတင်ထားတာတွေ့နိုင်ပါတယ်အချိန်မီသတင်းမပို့နိုင်တဲ့အလူရှင်အချို့ရှိပေမဲ့နိုင်ငံသားအကူအညီ80ရာခိုင်နှုန်းကိုမှတ်တမ်းတင်နိုင်ပါတယ်2017ကစပြီးကူညီဖို့ကတိပြုထားတာဒေါ်လာတန်ပေါင်း9000ကျော်ရှိပြီးဂျပန်နိုင်ငံကတင်ဒေါ်လာတန်2000ကူညီမဲ့အစီအစဉ်ဖြစ်ပါတယ်
နိုင်ငံခြားအကူအညီရရှိပုံနဲ့သုံးဆွဲပုံကိုစုံစုံလင်းပြရလေးလေးပြည်သူလူထုအတွက်အသုံးပြုမပြုသိနိုင်လေးလေးဖြစ်ပါလေ။နိုင်ငံခြားအကူအညီမှာလူစွမ်းရည်တိုးတက်ရေးကိုဦးစားပေးလာတာတွေ့ရပါလေ။အစိုးရအမှုတန်းလောကဟာလုပ်ရည်ကံရည်နှိမ့်ကြပြီးမဲ့လက်တွဲလုပ်လို့ရသေးတယ်လို့အလူရှင်အဖွဲ့အစည်းနဲ့နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အစိုးရအမှုတန်းစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးကမ္ဘာ့ဘဏ်ကဒေါ်လာ80ထောက်ပံ့ထားပါလေ။အပွင့်ကူပြောင်းရေးအောင်မြင်ဖို့နဲ့ပြည်သူထောက်ခံမှုရရှိဖို့အတွက်အစိုးရအမှုဒန်းတွေစွန့်ရည်ရှိဖို့လိုပါတယ်။တချိန်တည်းမှာပဲပုဂ္ဂလိကလုပ်ငန်းကဏ္ဍမှာလည်းစွန့်ရည်ထက်မြက်လာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်ဖို့လိုပါတယ်။ဝန်ကြီးဌာနမှာစစ်ဘော်တွေများနေတာဟာစွန့်ရည်ကျဆင်းတဲ့အချက်ဖြစ်ပါတယ်။စစ်ဘော်ကဖေရှားလိုက်တာနဲ့လုပ်ရည်ကံရည်ရှိတဲ့အမှုဒန်းတိုးပေါ်လာတာတွေ့ရတယ်လို့ကီယိုတိုဆန်ဂျိုတက်ဒိုကပမောက္ခပက်ထရစ်စထက်ဖို့ဒ်ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အလူရှင်အဖွဲ့အစည်းတွေဟာစစ်ဘုလူတွေဝင်ကြီးနဲ့မဆက်ဆံလို့ပဲသူ့ဝင်ကြီးသို့မဟုတ်အရာထမ်းတွေနဲ့သာဆက်ဆံလို့ကြတယ်လို့ဆိုပါတယ်စစ်ဘုနဲ့စစ်ဘုလူတွေတွေဥဆောင်ပြီးအတွင်ကူးပြောင်းလို့မရနိုင်ကြောင်းလူစွမ်းရင်မြင့်တင်ဖို့အကူအညီပေးနေသူတွေကသဘောပေါက်နေပြီဖြစ်ပါတယ်ခင်ဗျာ